သမရဝင်းမြင့်တက်လာပြီးလပိုင်းကာလအတွင်းအစိုးရအဖွဲ့တွေရဲ့ထူးခြားတဲ့ဆောင်ရွက်မှုတစ်ခုကတော့အာဏာရှိသူတွေကြားအာဂတိလိုက်စားမှုတွေကိုစီစစ်ဆောင်ရွက်လာတဲ့ကိစ္စပါ။သမရတာဝန်ယူပြီးမကြခင်မှာပဲအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့နဲ့သမရအိမ်တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါ။မြန်မာအစိုးရအရာရှိကြီးတွေကြားအာဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုထဲထဲဝင်ဝင် PPCC လောက်ရဖို့အခြေစိုက်နေပြီလားဆိုတာကိုအမျိုးသားလွတ်တော်အစိုးရအာမခံချက်များဂရိမြားနဲ့တာဝန်ခံချက်များစီစီရေးကော်မတီဥက္ကဋ္ဌလွတ်တော်အမတ်ဦးသိန်းဆွေကိုမတ်သိန်ကြီးထိုက်ဆက်သွယ်မေးမြန်းတာမှာသူကအခုလိုစပြီးဖြေကြားပါတယ
်။မှန်ရေအဲ့ဒါတော့မေးစရာတော့မလိုပါဘူးမှအာဂတိလိုက်စားမှုတွေကကျွန်တော်တို့တိုင်းပြည်မှာအဲကာလရှည်ကြစွာဒီပြဿနာတွေကဖြစ်ပေါ်ခဲ့တယ်။ဒီပြဿနာတွေကိုလည်းကျွန်တော်တို့အနေနဲ့တာဝန်ရှိတဲ့ဝန်ကြီးဌာနတာဝန်ရှိတဲ့အဲပြောင်းစုဆိုအနေနဲ့လည်းဒါတွေကိုကင်ကြယ်ရမှာဖြစ်ပါတယ်။အဲအဲ့ဒီလိုကင်ကြယ်ဖို့လည်းအချိန်ကသိုံုံနေမဟုတ်ဘူးစောင်းတောင်စောင်းနေပါပြီ။ဒါတွေကလည်းအခုလက်ရှိကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့လည်းဒါတွေကိုတိရှိလာပြီဆိုရင်စနစ်တကျကင်ကြယ်မှာပါ။အဲ့တော့အဓိကကတော့ကျွန်တော်တို့ပြည်သူလူထုအဲပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုအဲကျွန်တော်တို့ဌာနဒရင်းမှာရှိတယ်ခုနကပြောသလိုမှန်မှန်ကန်ကန်ဆောင်ရွက်နေကြတယ်ကျွန်တော်တို့ဝန်ထမ်းတွေနောက်တစ်ခါကျွန်တော်တို့နဲ့အတူအဲကျွန်တော်တို့ဒီအရက်ဖက်အဖွဲ့အစည်းတွေအဲ့နောက်တစ်ခါလွတ်တော်ကိုယ်စားလှယ်တွေဒါတွေအားလုံးကအဲဒီကနေ့ကျွန်တော်တို့လမ်းကြောင်းမှန်ပေါ်ရောက်ဖို့အားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ
်။အဲ့တော့အခုလောလောဆယ်မှာတော့ဟိုတိတ်ပြီးတော့ဒီလူလူချားမှာလည်းတွင်တွင်ကျကျပြောနေပါတယ်ဒီ FDA ကဒီဒေါက်တာသန်းထွတ်ကိစ္စဆက်ပြီးတော့အခုနောက်ပိုင်းဒါစီးပွားရေးဝန်ကြီးကိုလည်းစစ်ဆေးတယ်ဆိုတဲ့သတင်းတွေလည်းတက်တက်ထွက်လာတယ်။ဒီမနေ့ကဆိုလို့ရှိရင်လေဒါအောက်ခွန်ကနေပြီးတော့အခုခေတ်ကဟိုတောင်းစားရတဲ့ခေတ်မဟုတ်တော့ဖန်ဆားရတဲ့ခေတ်ပေါ့နော်ဒါမျိုးတွေလူလူဘက်ကဖော်ထုတ်လာတာတွေလည်းရှိပါတယ်ဒီမမှန်မကန်ဘူးဆိုပြီးတော့ဆိုတော့ဆရာတို့အနေနဲ့ရောလွတ်တော်ကော်မတီတွေအနေနဲ့ရောဒီလိုလူမှုကွန်ရက်တွေပါဖြစ်ဖြစ်လူလူကြားမှာပဲဖြစ်ဖြစ်လူလူဘက်ကဖော်ထုတ်လာတဲ့ဟာတွေကိုရောအေးအေးယူစီစစ်တာမျိုးတွေစီစစ်တာလှုပ်ဖို့စဉ်းစားချက်ရှိလားလှုပ်ဖို့ရောအစီအစဉ်ရှိပါလား
ဟုတ်ကဲ့ဒီခုရှိပါတယ်မကျွန်တော်တို့အနေနဲ့ကတော့ company အနေနဲ့ကတော့လွှတ်တော်မှာအဲကျွန်တော်ခုနကပြောသလိုပဲတက်ဆိုင်ရာပြည်ထောင်စုဝန်ကြီးဒီဝန်ကြီးတွေလာရောက်ဖြေကြားတဲ့အပေါ်မှာဂရီကိုဖြစ်ပေါ်မှုတွေကိုကျွန်တော်တို့အနေနဲ့အဲအဓိကကျွန်တော်တို့လှုပ်ဆောင်ရတာဖြစ်ပါတယ်အဲခုနကအမားတို့ပြောတဲ့အခုဟိုသတင်းကြားနေတဲ့ FDA ကသူတို့ဆောင်ရတဲ့ကိစ္စတွေနောက်တစ်ခါကျွန်တော်တို့လူမှုကွန်ရက်ဆမ်မနာတွေမှာအခုလိုဟိုကျွန်တော်တို့ဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့ပြောဆိုဟိုနေတာတွေဒီကိစ္စတွေကတော့ကျွန်တော်တို့နဲ့တော့မဆိုင်ပါဘူးခင်ဗျာသက်ဆိုင်ရာပြောင်းစုအစိုးရအဖွဲ့ကနေပြီးတော့ဆောင်ရွက်ရမှာအရေးဆောင်ရွက်မယ့်အပိုင်းကြီးဖြစ်ပါတယ်အဲဒါပေမဲ့ကျွန်တော်တို့ company အနေနဲ့တော့ဒါတွေကိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်ရင်းမှာမေးမြန်းလာမယ်အဲကျယ်ပွင့်ပြမေးခွန်းကျယ်ပွင့်မပြမေးခွန်းနောက်အစိုးရဒါတွေကိုတင်ပြီးတော့ဆွေးနွေးလာလို့ဒါတွေကိုဝန်ကြီးဌာနတာဝန်ရှိတဲ့ဝန်ကြီးဌာနတွေကနေဘယ်လိုဆောင်ရွက်နေပါတယ်အဲဒါတွေနဲ့ပတ်သက်တဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကဘာတွေပါဒီလိုမျိုးကျွန်တော်တို့ဖြေကြားခဲ့ပြီဆိုရင်တော့ကျွန်တော်တို့ဂရီကိုကော်မတီနဲ့ဆက်ဆိုင်ပါတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့ဂရီကိုကော်မတီအနေနဲ့ဖြောက်တဲ့ကျွန်တော်တို့ဆောင်ရွက်မှုတွေအဲအချိန်ခံစာတွေအဲတုံးသက်ချက်တွေအကြံပြုချက်တွေကိုကျွန်တော်တို့အနေနဲ့ရေးသားပြီးတော့ကျွန်တော်တို့အဲလွှတ်တော်ကိုအချိန်ခံတင်ပြမှာဖြစ်ပါတယ
်ဆရာအဲ့တော့ဒီအစိုးရဘက်ကကော်လွှတ်တော်ဘက်ကရောပေါ့နော်ကော်မတီရဲ့စီစစ်တွေးရှိချက်တင်ပြချက်တွေကိုအရေးယူလှုပ်ဆောင်တာမျိုးအကောင့်ထဲဖော်တာမျိုးများဟိုဟာဥပမာပြစရာရှိပါသလားဆရာ
ကြည့်ပါလေကျွန်တော်တို့ company ရဲ့စီစစ်ပြင်ပြမှုတွေအပေါ်မှာတော့သက်ဆိုင်ရာဝန်ကြီးဌာနတွေကကျွန်တော်တို့လက်တွေကျွန်တော်တို့ဘလိုတွေဆောင်ရွက်ထားတယ်အဲဒီကျွန်တော်တို့ရဲ့စီစစ်တွေ့ရှိမှုတွေလွတ်တော်ဆန်တာတွေနောက်လွတ်တော်မှာဂရီကိုဖြစ်ပေါ်ခဲ့တဲ့မေးခွန်းတွေအစိုးရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးတော့အဲဘလိုတွေဆောင်ရွက်ထားတယ်လက်ရှိအခြေအနေမှာအဲဆောင်ရွက်ပြီးပြီမှုအခြေအနေတွေကိုကျွန်တော်တို့ company ကိုအများအားဖြင့်ကျွန်တော်တို့အဲအချိန်ခံစာတော့ရေးပြီးတော့ပို့ပါတယ်ခင်ဗျာ